bangladesh မှာရောင်းနေတဲ့ရိုဟင်ဂျာမွတ်စလင်၈သိန်းကျော်ကိုထောက်ပို့တဲ့ကမ္ဘာအကြီးဆုံးဒုက္ခသည်စခန်းတစ်ခုတည်ဆောက်ရေး bangladesh နိုင်ငံရဲ့အစီအစဉ်ဟာ andre ကြီးတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကစနေနေ့မှာပြောပါတယ်စခန်းထဲမှာလူကြီးရံများလွန်းတာဟာ andre ရှိတဲ့ယောဂပိုးတွေအလင်းအညာပြန့်ပွားသွားနိုင်တဲ့ andre မြင်လွန်းတာကြောင့်ဖြစ်တယ်လို့ပြောပါတယ်စခန်းကြီးတစ်ခုလည်းစောင့်မဲ့အစားနေရာအသစ်တွေမှာနောက်ထပ်စခန်းတွေစောက်ဖို့ bangladesh အနေနဲ့စဉ်းစားသင့်တယ်လို့ bangladesh နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ် robert watkins က afp သတင်းဌာနကိုပြောပါတယ်လူအများကြီးကိုတိတ်သေးလွန်းတဲ့နေရာတစ်ခုမှာစုပြုံထားတာဟာအထူးသဖြင့်ယောဂပိုးဝင်မှုတိတ်ကိုအကာအကွယ်မဲ့လွန်းတဲ့လူတွေအတွက်အန်ဒရယ်ရှိပါတယ်လို့ Watkins က AFP ကိုပြောပါတယ်။ကူးစက်နိုင်တဲ့ယောဂပိုးတွေပြန့်ပြီဆိုတာနဲ့အရန်ကိုမြင်းမြန်ဆန်ဆန်ပြန့်ပွားသွားမှာဖြစ်ပြီးတော့စကန်တွေမှာမိဘအန်ဒရယ်ကလည်းကြည်လွန်းတယ်လို့ Watkins ကဆိုပါတယ်။စကန်တခုထဲမှာဆူထားတာတဲ့စကန်တွေခွဲထားတာကလူတွေကျန်းမာရေးအခြေအနေနဲ့လုံခြုံရေးပိုင်းတွေကိုစီမံခန့်ခွဲရတာအများကြီးပိုပြီးလွယ်ကူစေပါတယ်လို့ Watkins ကပြောပါတယ်။bangladesh အစိုးရရဲ့ဗန်ကြားချက်နဲ့အကူအညီပေးအဖွဲ့တွေရဲ့လုပ်ငန်းကိုပေါင်းစပ်ညှိနှိုင်းဖို့စကန်းသင့်နေရာမှာအဆောက်အဦတွေကူညီဆောက်လုပ်ပေးဖို့ကုလသမဂ္ဂနိုင်ငံတကာရွှေ့ပြောင်းနေထိုင်ခြင်းဆိုင်ရာအဖွဲ့ IOM ကသဘောတူထားပါတယ်။အခုတည်ဆောက်ဖို့စီစဉ်ထားတဲ့စကန်းဟာလက်ရှိမှာအကြီးဆုံးလို့ယူဆထားကြပြီးဒုက္ခသည်3သိန်းပတ်ဝန်းကျင်လောက်ရှိကြတဲ့ Uganda နိုင်ငံက BDBD စကန်းနဲ့ Kenya နိုင်ငံက Dadaab စကန်းတွေထက်ပိုကြီးပြီးကမ္ဘာအကြီးဆုံးဒုက္ခသည်စကန်းဖြစ်လာမှာပါ။ဒီစကန်းကိုလက်ရှိကူတူပါလောင်စကန်းဘေးကA က3000အကျယ်ရှိတဲ့မြေမှာဆောက်ဖို့ရှာထားပါတယ်။